အစ္စရေးဝန်ကြီးဗက်ဂျမန်နီဒဲဟူအမေရိကန်ကွန်ဂရက်မှာဗိုလ်တုနေ့ကမိန်ငွန်းပြောနေတော့မှာပဲဂါဇာစစ်ပွဲဆန့်ကျင်ရေးပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြသူအမြောက်များဟာလွတ်တော်ရှိမှစုယုံဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတို့ကလက်မတွေကိုပိတ်ဆို့ပြီးပါလက်စတိုင်းလွတ်မြောက်ရေးအော်ဟစ်ချွေးကြော်ခဲ့ကြပါတယ်။ပါလက်စတိုင်း 3,900 ကျော်တည်ဆုံးခဲ့ရပြီဖြစ်တဲ့စစ်ပွဲကိုအဆုံးသတ်ဖို့တောင်းဆိုနေကြတဲ့ထောင်ကနန်းရှိတဲ့လူအုပ်ကြီးကိုဓာတ်ငွေကမျက်နှာဖုံးတွေတက်ဆင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေကပိတ်ဆို့တားဆီးခဲ့ရပါတယ်။ဆန္ဒပြသူတို့ကချမ်းဖက်လာပြီးရဲကတားမြစ်ထားတဲ့သတ်မှတ်မြင်းကိုနာခံဖို့ပြက်ကွက်လို့ pepper spray လို့ခေါ်တဲ့ငရုတ်စီဖြံကရိယာတွေအသုံးပြုခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အကာအကွယ်အုပ်ထုပ်တွေစောင့်ပြီးအဒီကယုံနှိမ်နေတဲ့ဒိုင်းတွေကင်ဆောင်ထားတဲ့ရဲရာရှိအမြောက်ပြားဟာလွတ်တော်အနီးတစ်ဝိုက်မှာလုံခြုံရေးအဖြစ်ယူထားတာကိုတွေ့ရပါတယ်။ဆန္ဒပြသူအများပြားဟာနေတန်ယာဦးရဲ့ပုံတူရုပ်ထုကြီးကိုနတ်ဆိုးပုံတံဂျိုးတွေတက်ဆင်ခဲ့ကြသလိုဗဇက်ကနေလည်းသွေးတူတွေစီးကျနေတဲ့ပုံစံပုံဖော်ခဲ့ကြပါတယ်။တချို့ကတော့နေတန်ယာဟူရဲ့ပုံတူစက်ကူကိုမိရှုခဲ့ကြပါဗျ။ဆန္ဒပြသူအများစုကဣသရေလကိုရှုံ့ချခဲ့ကြပြီးတချို့ကတော့နေတန်ယာဟူကိုထောက်ခံကြောင်းပြသခဲ့ကြသလိုဟားမတ်စ်နဲ့အပြည့်ရဲ့သဘောတူကဒဇာဂန်တွေအိမ်ပြန်ခွန်နိုင်ရေးဖိအားပေးတောင်းဆိုခဲ့ကြပါဗျ။